မြန်မာနိုင်ငံမှာလူ့အခွင့်အရေးကိုငြင်းငြင်းချမ်းချမ်းတောင်းဆိုလို့ထောင်ချခံရသူတွေကိုချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့အတွက် Amnesty International လူ့အခွင့်အရေးအဖွဲ့အရာရီထွေထွေတွေ့ရမှုကသမရအဝင်းမြင့်ကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်။လူ့အခွင့်အရေးကာကွယ်စောင့်ရှောက်သူတွေတက်ကြွလှုပ်ရှားသူတွေသတင်းသမားတွေအားလုံးကိုပြန်လွှတ်ပေးဖို့ရာရီအထွေထွေတွေ့ရမှု Julie Zahara ဧပြီလ9ရက်နေ့နေ့စဉ်နဲ့စာရေးသားပေးပို့ခဲ့တာပါ။ဖန်စီတရားစဲထောင်ချခံရသူတချို့ဟာမတရားမှုတွေလူ့ခွေချိုးဖောက်မှုတွေကိုဆန့်ကျင်ပြောလို့ပြစ်မှတ်ထားအရေးယူခံရတယ်လို့တချို့ကတော့စစ်တပ်အပါအဝင်အာဏာပိုင်တွေကိုအွန်လိုင်းပေါ်မှာဝေဖန်မှုတွေလုပ်ခဲ့လို့ဖြစ်တယ်လို့ဒီစာရဲမှာရေးထားပါတယ်။နိုင်ငံရေးအရာရည်ရွယ်ချက်နဲ့ဖန်စီအကျဉ်းချမှုတွေကိုမြမဥပဒေပေါင်းကဖွင့်ပြထားတယ်လို့လည်းဆိုပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဖွဲ့စည်းခွင့်စုဝေးခွင့်အခွင့်အရေးတွေကိုချင်းတလို့ကန့်တတ်နိုင်တဲ့ဥပဒေတွေရှိနေတာကိုထောက်ပြထားပါတယ်။ဒါကြောင့်ဒီဖြစ်နိုင်နိုင်တဲ့ဥပဒေတွေကိုနိုင်ငံကလူ့ခွင့်ရေးစံချိန်စံဆုံးနေတဲ့ကိစ္စများပြင်ဆင်ဖို့တိုက်တွန်းတယ်လို့မပြင်ဆင်နိုင်ခင်လူ့ခွင့်ရေးစံဆုံးတွေကိုဒီဥပဒေတွေနဲ့အရေးယူထောင်ချနေတာရပ်ဖို့အတွက်စာရဲမှာပန်ကြားထားပါတယ်။ COVID-19 ကာယရောဂါဖြစ်နေချိန်မှာအာဏာပိုင်တွေဟာသတင်းသမားနဲ့တက်ကြွလှစားသူတွေကိုနိုင်ငံရေးကြီးရဲ့ကျန်းမာရေးလုပ်တဲ့ဆွဲချက်တွေနဲ့ပြစ်မှတ်ထားလာတယ်လို့လူ့အတွက်အကျိုးရှိစေတဲ့သတင်းတွေကိုဟန်တားတဲ့အနေနဲ့သတင်း website တွေကိုပိတ်တာအင်တာနက်ဖြတ်တာတွေလုပ်လာတာကိုလည်း Amnesty International အဖွဲ့ကစိုးရိမ်နေလို့ရှားရွေးအထွေထွေအတွင်းမှ Julie Vahaga ကသမ္မတအဝင်းမြင့်ကိုပေးပို့တဲ့စာရဲမှာဖော်ပြထားပါတယ်။